ရှမ်းပြည်နယ်အစီအပိုင်းအထူးဒေသ၄ကအစိုးရနဲ့ပြည့်ရက်ထားတဲ့ NDAA လို့ခေါ်တဲ့အမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့နယ်မြေနားမှာအစိုးရရဲ့တန်ကြပ်ကာကဆယ်စင်းလောက်အုံပြုပြီးတော့စီရေးလေ့ကျင့်နေတာမသင့်လျော်ဘူးလို့ NDAA ရဲ့ပြောခွင့်ရသူကဒီကနေ့ပြောလိုက်ပါလေ။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့မိုင်းလားအဖွဲ့လိုလူတီများတဲ့ NDAA ခေါ်အမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့နေမြေအနီးမှာဒီလိုစီရေးလေးကျင့်တာဟာတမရော်ကာကွယ်ရေးဦးစီးချုပ်ယုံကကိုကန့်ဒေတာစစ်ပွဲမှာ NDAA ပါဝင်ပတ်သက်ကြောင်းတည်င်းထုတ်ပြန်ထားခြင်းနောက်ကိုကန့်အဖွဲ့ခေါင်းဆောင်ဥဖုံကြားရှင်ကမိုင်းလားမှာနေထိုင်ကြောင်းတည်င်းထွက်ပေါ်နေခြင်းနဲ့လည်းတိုက်ဆိုင်နေပါတယ်။ဒီစီရေးလေးကျင့်တာကိုတရိတ်ကန်ဒေတာတိုင်းစစ်ဌာနချုပ်တတခလက်အောက်ခံတန်ချက်ကတိုက်ခိုက်ရေးတပ်ကဒီလ9ရက်နေ့ကဆောင်ရွက်ခဲ့တာဖြစ်တယ်လို့ NDAA အဖွဲ့ပြောရေးဆိုခွင့်ရှိသူဦးကြည်မောင်ကပြောပါတယ်
။ခင်ဗျာတာကသူတို့တန်ချတာကဆက်စင်းနဲ့လက်ချင်းရဲ့နည်းနည်းဆိုရှင်တော့မန်လာဘက်မှာဦးကြည်ကြီးမန်လာနဲ့နေဆဲကျော်ကျော်လောက်လူစစ်နေရာမှာကျန်းတောင်နဲ့မန်လာလာတဲ့တဝက်မှာအဲ့ဒီနောက်လေချောင်းပေါ်မှာတရာအဒီနားမှာရောက်ပြီးမှဆိုလို့ရှိရင်ထောက်သွားတယ်အဲ့ဒါလက်ချင်းရဲ့ဒီခုလို့တာ
အရင်ကသူတို့နယ်မြေအနီးမှာတန်ကြပ်ကာကားတွေဒီလိုလေ့ကျင့်တာမရှိဘူးလို့လည်းပြောပါတယ်ဖေဖော်ဝါရီလ21ရက်နေ့ကတော့နေပြည်တော်မှာကျင်းပတဲ့တမရော်ကာကွယ်ရေးဦးစီးချုပ်ယုံသတင်းစာရှင်းလင်းပွဲမှာဥဖုံကြားရှင်ခေါင်းဆောင်နဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA ခေါ်ကိုကန့်တပ်ဖွဲ့ကို NDAA အဖွဲ့အပါအဝင်ဝါပလောင်ကချင်စတဲ့အဖွဲ့တွေကအကူအညီပေးခဲ့သလိုကိုကန့်တပ်ဖွဲ့ဝင်အင်အား1000လောက်ကိုမိုင်းလားမှာလေ့ကျင့်စေခဲ့ကြောင်းလည်းသတင်းထုတ်ပြန်ခဲ့ပါတယ်။ဖေဖော်ဝါရီလ26ရက်နေ့မှာတော့ UWSA ခေါ်ဝါပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့နဲ့ NDAA ခေါ်မိုင်းလားအဖွဲ့ကတမရော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ချက်ဟာစွပ်စွဲချက်သာဖြစ်ပြီးဒီစစ်ဆွဲချက်ကိုကန့်ကွက်ကြောင်းထုတ်ပြန်ကြေညာခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာတော့နေပြည်တော်ကတပ်မတော်အစစ်မြင့်အရာရှိတဦးပါဝင်တဲ့အဖွဲ့ဟာမိုင်းလားမြို့ကိုရောက်ရှိလာခဲ့ပါတယ်။တပ်မတော်အစစ်မြင့်အရာရှိနဲ့ NDAA အဖွဲ့ဆွေးနွေးနေချိန်မှာတန်ချက်ကရင်တွေစီရေးလေ့ကျင့်တာဟာမတင့်တော်ကြောင်းလည်းဦးကြည်မောင်ကဆက်ပြောပါတယ်
။နေပြည်တော်ကလူကြီးတွေလည်းဆရာဖားရဲ့တာဝန်ဘုံကြီးရင်းနေရင်းကိုလူလာပြီးမှကျွန်တော်တို့ကိုရှင်းရှင်းပြရတယ်။ဒါပေမဲ့မြေဒီတော်လူကြီးအောင်ကျွန်တော်တို့ကိုအားပေးတယ်။ရှင်းရှင်းနဲ့ဆက်လို့ပါ။အဲကျွန်တော်တို့လည်းဒီဆောက်ရုပ်ထဲမှာလည်းဆက်လက်ကြိုးစားပါ။လူကြီးတွေကျွန်တော်တို့ကိုယုံကြည်တယ်။ဒါပေမဲ့တန်ကြပ်တာကလည်းဆက်စလာလာလက်ကျင့်တယ်ဆိုတော့ကျန်းတော်ကွင်းတော်ကျေတာပဲ။ဆက်ကျင့်ကြည့်လိုက်ဒီထဲမှာလည်းလုပ်လို့ရတယ်။ဒါပေမဲ့သူတို့ဒီကမှလာတဲ့အချိန်လာတာတော့အဲတိတ်တော့အမြင်မကောင်းဘူးပေါ့။တော့ရှင်းလို့မကောင်းဘူးပေါ့။ဒီလိုလို့တော့ကြောက်တယ်လေ
ဒီရပိုင်းတွေအတွင်းမှာပဲကိုကန့်အဖွဲ့ခေါင်းဆောင်ဥဖုံကြားရှင်ဟာတမက်ဖြစ်သူ NDAA အဖွဲ့ခေါင်းဆောင်ဦးဆိုင်လင်းရဲ့အထူးဒေသလေးမိုင်းလားမှာနေထိုင်တယ်လို့လည်းသတင်းတွေထွက်ပေါ်ခဲ့ပါတယ်ဒီသတင်းအပေါ်မှာတော့ NDAA ခေါ်မိုင်းလားအဖွဲ့ပြောရေးဆိုခွင့်ရှိသူဦးကြည်မောင်ကအခုလိုတုံ့ပြန်ပါတယ
်ဟောဥဖုံကြားရှင်ကဒီလိုဖြစ်တယ်သူကကိုကန့်ဖက်မှာလည်းဆက်ပြီးနောက်ပိုင်းမှာဆိုလို့ရှိရင်သူဟာတေယောရော UDR ရောမန္လာရောအဲ့လိုနဲ့တော်တော်လာလာပဲရှိတယ်။နောက်မန္လာမှာတော်လာတော့နည်းနည်းသူတမီးရှိလို့အဲ့ဒါခဏခဏနဲ့ရောက်လာတယ်။အဲ့ဒါနဲ့ရောက်လာပြီးတော့ပြန်တော်ပြီးမှပြန်လာအဲ့လိုပေါ့။အဓိကခြေဆက်ရတော့သူအဓိကတော့ UDR ပါ။အခုဒီတော့မရှိပါဘူး။ဟိုတော့အဲ့လိုတော်တော်လာလာမယ်။တော်တော်ရှိနေလာမှလည်းကျွန်တော်တို့ပြုတ်ပြစ်ထွက်တော့မှာပြီးတော့
NDAA ခေါ်မိုင်းလားအဖွဲ့ဟာ1989ခုနှစ်က UWSA ခေါ်ဝါတပ်ဖွဲ့ MNDAA ခေါ်ကိုကန့်တပ်ဖွဲ့တို့လိုဗမာပြည်ကွန်မြူနစ်ပါတီကနေခွဲထွက်ပြီးစစ်အစိုးရနဲ့အပြစ်ခတ်ရစဲခဲ့တဲ့အဖွဲ့ဖြစ်ပါတယ်။လောလောဆယ်မှာတော့ကိုကန့်ဒေသမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပေမဲ့လောက်ကိုင်းမြို့မှာတော့အခြေအနေတည်ငြိမ်လာပြီးဖြစ်တာကြောင့်စစ်ဆောင်ပြည်သူနဲ့ဝန်ထမ်းတွေပြန်လာနေပြီးဖြစ်ကြောင်းအစိုးရပိုင်းသတင်းစာတွေမှာဖော်ပြပါတယ်။ဒီလဒုတိယပတ်အတွင်းမှာတော့တိုင်းသာလက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရကိုယ်စားလှယ်အဖွဲ့ဟာတနင်္ဂနွေလုံးအပြစ်ခတ်ရစဲရေးအတွက်ထပ်မံဆွေးနွေးဖို့ရှိနေပြီးဒီဆွေးနွေးပွဲမှာတိုင်းသာလက်နက်ကိုင်အဖွဲ့တွေကကိုကန့်အရေးကိုထည့်သွင်းဆွေးနွေးဖို့ရှိနေပါတယ်။